အိန္ဒိယနိုင်ငံလွတ်တော်ကနိုင်ငံသားဖြစ်ရေးနဲ့ဆိုင်တဲ့ဥပဒေမူကြမ်းကိုအတည်ပြုလိုက်တာဟာဖွဲ့စည်းပုံနဲ့မညီညွတ်ဘူး။အိန္ဒိယချင်းသုံးနိုင်ငံကရောက်လာကြတဲ့လူနည်းစုမွတ်စလင်တွေနိုင်ငံသားဖြစ်ခွင့်မရအောင်တမင်ရည်ရွယ်ပြဋ္ဌာန်းတဲ့ဥပဒေဖြစ်တဲ့ဆိုပြီးပြစ်တင်ဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်။သူတို့ပြည်နယ်တွေမှာတရားမဝင်လာရောက်နေထိုင်နေတဲ့ဟိန္ဒူဘာသာဝင်တွေကိုနိုင်ငံသားဖြစ်ခွင့်ပေးတဲ့ဥပဒေဖြစ်တဲ့ဆိုပြီးတိုင်းပြည်အရှေ့မြောက်ဒေသမှာရှိတဲ့ပြည်နယ်တွေကဒီဥပဒေကိုအပြင်းထန်ကန့်ကွက်နေကြပါတယ်။ဒါဟာအိန္ဒိယနိုင်ငံအနေနဲ့ဘာသာရေးကိုအခြေခံတဲ့နိုင်ငံသားဖြစ်ရေးဆိုင်ရာဥပဒေကိုပထမဆုံးအကြိမ်ပြဋ္ဌာန်းလိုက်တာလည်းဖြစ်ပါတယ်။ဒီဥပဒေသည့်အရပါကစ္စတန်၊ဘင်္ဂလားဒေ့ရှ်နဲ့အာဖဂန်နစ္စတန်နိုင်ငံတွေကနေအိန္ဒိယနိုင်ငံတွေကို2015ခုနှစ်မတိုင်ခင်မှာရောက်လာကြတဲ့ဟိန္ဒူ၊ Sikh ၊ Christian ၊ Jain ၊ Parsi နဲ့ဗုဒ္ဓဘာသာဝင်တွေအနေနဲ့နိုင်ငံသားအဖြစ်ရှောက်ထားခွင့်ရှိကြမှာဖြစ်ပါတယ်ခင်ဗျာ။